မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်ဧပြီလ4ရက်ကြာသပတေးညနေခင်း VOA American တန်ရဲ့မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေခင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်တင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ရုရှား၏အထူးစုံစမ်းစစ်ဆေးရေးမှုရဲ့စုံစမ်းတင်ပြချက်တွေထဲမှာသမ္မတထရန့်ကိုထိခိုက်စေနိုင်တဲ့ချက်တွေပါဝင်နေတဲ့အကြောင်းအမေရိကန်သတင်းစာကြီးတွေကဖော်ပြလိုက်ကြပါတယ်။ပြီးခဲ့တဲ့လတည်းပြစ်ကျသွားတဲ့အီသီယိုးပီးယားလေကြောင်းလိုင်းကလေယာဉ်မှုတွေဟာလမ်းကျွန်ချက်တွေတိုင်းလိုင်းလာပေမဲ့အောင်မြင်မှုမရခဲ့တဲ့အကြောင်းခဏဦးစုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆင်ရမယ့်သတင်းလွှာတွေမှာတော့မြန်မာလေသမားတွေကိုအသေးစားချင်းငွေနဲ့နှီးပညာကူညီပေးဖို့ American အစိုးရရဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှု Corporation OPIC နဲ့မြန်မာလေယာကဏ္ဍကိုကူညီပေးနေတဲ့ Proximity Finance တို့သဘောတူလက်မှတ်ရေးထိုးလိုက်ပါတယ်
ဆိုတော့ဟိုတောင်သူကအခုဒီလမှာငွေထုတ်ကြီးလိုက်ပြီးသူတို့စိုက်ပျိုးစရိတ်တွေအတွက်စိုက်ပျိုးလိုက်ပြီးဆိုပါဆို။နောက်3-4လနေတဲ့အခါမှာသူတို့
ရာ Proximity Finance ရဲ့ဘဏ္ဍာရေးကြီးကဲမှတ်စိမ်းတွေဥပြောသွားတာပါ။အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းလွှာနဲ့အတူပဋိပက္ခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာခီးသွွားလုပ်ငန်းကျဆင်းနေတဲ့အကြောင်းနဲ့နိုင်ငံတကာသတင်းလွှာမှာတော့ Democratic Party တမရလောင်းဖြစ်ဝင်ရွေးခံမဲ့ကိုယ်စားလှယ်လောင်းတွေမဲဆွယ်စည်းရုံးမှုတွေကိုအပြင်းထန်လှုပ်ဆောင်နေတဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဆုမြတ်မွန်တို့ကပြောပြပေးပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့2016သမ္မတရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနှစ်နှစ်နီးပါးကြာစုံစမ်းတင်ပြခဲ့တဲ့အစီရင်ခံစာဟာရှင်းနေချုပ်ဝီလျံဘာကောက်ချက်ချထားတဲ့သမ္မတကိုထိခိုက်စေနိုင်တဲ့အချက်လက်တွေပါဝင်နေတယ်လို့စုံစမ်းစစ်ဆေးသူတို့ကပြောတဲ့အကြောင်းအမေရိကန်သတင်းစာကြီးတွေကဖော်ပြပါတယ်သမ္မတရဲ့စီယုံရေးဖွဲ့ဟာရွေးကောက်ပွဲမှာအနံ့ရဖို့ရုရှားနဲ့ပူးပေါင်းကြံစည်ခဲ့ကြောင်းဆွတ်ဆွဲချက်တွေကိုစုံစမ်းထားတဲ့အစီရင်ခံစာပေါ်စာမျက်နှာ၄မျက်နှာပါသုံးသပ်ချက်ကိုတော့ရှင်းနေချုပ်ကမတ်လ24ရက်နေ့ကပဲထုတ်ပြန်ထားတာပါသုံးသပ်ချက်မှာတော့သမ္မတထရန့်ဓမ္မမဟုတ်စီယုံရေးဖွဲ့နဲ့ပတ်သက်သူတွေဟာရုရှားနဲ့ပူးပေါင်းကြံစည်တဲ့အထောက်အထားမျိုးအထူးစုံစမ်းစစ်ဆေးမှုနဲ့အဖွဲ့ကတွေ့ရှိခဲ့တာတွေမရှိတဲ့အကြောင်းဖော်ပြထားပါတယ်စုံစမ်းစစ်ဆေးမှုတွေကိုသမ္မတကဥပဒေကိုချိုးဖောက်ပြီးဆွတ်ဖက်ခဲ့ကြောင်းအထူးစုံစမ်းရေးမှုကကောက်ချက်ချထားတာမျိုးမရှိကြောင်းနဲ့ရှင်းနေချုပ်ရဲ့သုံးသပ်ချက်ကဖော်ပြခဲ့ပေမဲ့သမ္မတအနေနဲ့အပြစ်ကင်းတယ်လို့ဖော်ပြထားတာမျိုးလည်းမရှိပါဘူးတရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုနဲ့သမ္မတကိုအရေးယူနိုင်လောက်တဲ့အထောက်အထားမတွေ့ရကြောင်းရှင်းနေချုပ်နဲ့ဒုတိယရှင်းနေချုပ်ရိုဇန်စတိုင်းတို့ကဆုံးဖြတ်ခဲ့တယ်လို့လည်းဖော်ပြထားပါတယ်ဒါပေမဲ့လည်းအထူးစုံစမ်းစစ်ဆေးသူတချို့ကတော့စုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုရှင်းနေချုပ်ကပြည့်ပြည့်စုံစုံမဖော်ပြခဲ့ဘူးလို့ပြောဆိုခဲ့ကြတဲ့အကြောင်း New York Times နဲ့ Washington Post သတင်းစာကြီးတွေကဖော်ပြခဲ့ကြတာဖြစ်ပါတယ်
American သမ္မတ Donald Trump ပြီးခဲ့တဲ့6နှစ်အတွင်းဝင်ငွေဆောင်ထားတဲ့မှတ်တမ်းတွေကိုပေးဖို့အခွန်ဦးစီးဌာနကိုစီးပင်းစည်းကမ်းလိုက်နာခြင်းရှိမရှိစစ်စစ်ရေးအောက်လွှတ်တော်ကော်မတီဥက္ကဋ္ဌကတရားဝင်တောင်းဆိုလိုက်ပါတယ်။သမ္မတ Trump ရဲ့စီးပွားရေးလုပ်ငန်းတွေဥပဒေအတိုင်းဝင်ငွေကိုမှန်မှန်ကန်ကန်ပေးဆောင်ထားရလားဆိုတာကိုစစ်ဆေးဖို့ကော်မတီဥက္ကဋ္ဌ Richard Neal ကတောင်းဆိုလိုက်တာပါ။သမ္မတ Trump ဟာ American သမိုင်းမှာနှစ်ပေါင်း40ကျော်အတွင်းဝင်ငွေကိုမှတ်တမ်းတွေကိုလူသိရှင်ကြားမထုတ်ပြန်တဲ့ပထမဆုံးသမ္မတဒါမှမဟုတ်သမ္မတလောင်းဖြစ်ပါတယ်။စရင်စစ်ခံနေရတဲ့အတွက်2013ခုနှစ်ကနေ2018ခုနှစ်အထိဝင်ငွေကိုမှတ်တမ်းကိုမထုတ်ပြန်နိုင်ဘူးလို့သမ္မတထရမ့်ကပြောနေပါတယ်။ဒါကြောင့်အကောက်ခွန်ဆိုင်ရာမူဝါဒတွေကိုကြီးကြပ်တဲ့စီးပင်းစည်းကမ်းလိုက်နာခြင်းရှိမရှိစစ်စစ်ရေးကော်မတီဥက္ကဋ္ဌနီးလ်ကအခွန်ဦးစီးဌာနကိုမှတ်တမ်းတွေပေးဖို့တောင်းဆိုလိုက်တာဖြစ်ပါတယ်။တကယ်လို့စီးရင်စစ်နေတယ်ဆိုရင်တော့မှအခွန်ဦးစီးဌာနအနေနဲ့ဝင်ငွေကိုပေးဆောင်ထားတဲ့မှတ်တမ်းတွေကိုမပေးရလို့ဥပဒေအရတားမြစ်ထားတာမျိုးမရှိပါဘူး။ကော်မတီဥက္ကဋ္ဌရဲ့တောင်းဆိုချက်အပေါ်တရားရုံးအထိစိန်ခေါ်မေးခွန်းထုတ်ခံရမယ့်ပုံလည်းရှိနေပါတယ်။
ယော Atlantic စာချုပ်ဖွဲ့ NATO တွင်းရေးမှူးချုပ် Jens Stoltenberg ကရုရှားနိုင်ငံရဲ့ကြီးထွားလာနေတဲ့ချင်းကြောက်မှုအန္တရာယ်နဲ့ပတ်သက်လို့ American Congress တို့မှသတိပေးပြောဆိုလိုက်ပါတယ်။အနောက်စုနိုင်ငံတွေရဲ့အဓိကစစ်ဖက်ဆိုင်ရာမဟာမိတ်ဖွဲ့ကြီးဖြစ်တဲ့ NATO အနေနဲ့ရုရှားရဲ့ရန်လုံမှုတွေကိုဟန်တားဖို့လိုတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ဒုတိယကိစ္စအဆင့်နောက်ပိုင်းဖွဲ့စည်းထားတဲ့ NATO ဖွဲ့နှစ်90ပြည့်အထိမ်းအမှတ်ဖြစ်ပထမဆုံးချီ American လွှတ်တော်နေရာပေါင်းရှင်းမှောက်အတွင်းရေးမှူးချုပ်မနေ့ကမင်းငွန်းပြောရမှာသတိပေးခဲ့တာဖြစ်ပါတယ်။NATO ဖွဲ့ဝင်မဟာမိတ်တွေနဲ့မိတ်ဖက်တွေပေါ်စိုက်ဘာတိုက်ခိုက်မှုတွေဆက်လက်ကျူးလွန်နေတာလွှတ်တော်တွေနဲ့စွန့်ရင်ပြောင်းဝေမှုတွေအထိတိုက်ခိုက်မှုတွေဒါရီသာမကသတင်းမားတွေကိုအစ်မြင့်နည်းပညာတွေတုံးပြောင်းဝေနေတာဒီမိုကရေစီစနစ်ကိုနှောက်ယှက်ဖို့ကြိုးပမ်းတာတွေလည်းရှိနေတဲ့အကြောင်းပြောဆိုခဲ့တာပါ NATO ဖွဲ့အနေနဲ့စုစည်းညီညွတ်တဲ့အင်အားနဲ့ကာကွယ်ရေးအတွက်ဆက်စုနည်းနဲ့ချီကြိုးပမ်းနေပြီးတိုက်ခိုက်ရေးအတွက်အသင့်ရှိနေတဲ့တပ်ဖွဲ့တွေကိုလည်းအခုခါမှာတွန်းမြင့်ချထားနိုင်တဲ့အကြောင်းပြောဆိုခဲ့ပါတယ် ဖွဲ့ဝင်29နိုင်ငံပါဝင်တဲ့မဟာမိတ်ဖွဲ့ကြီးအနေနဲ့ရုရှားနိုင်ငံကိုအထူးရန်မဖြစ်စေလိုတဲ့အကြောင်းနဲ့ဆက်ဆံရေးတိုးတက်အောင်ကြိုးပမ်းနေကြောင်းလည်းပြောဆိုခဲ့တာပါ။ဒါမှမဟုတ်ဆက်ဆံရေးကောင်းတည်ဆောက်နိုင်ခဲ့မယ်ဆိုရင်တော့မှအခက်အခဲတွေရှိနေနိုင်သေးတာကိုလည်းသတိပေးပြောဆိုသွားပါတယ်
။မလဇနုတ်ကပြကြခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုက်လေယာဉ်မှုတွေဟာလေယာဉ်အောက်ကိုထိုးဆင်းမသွားအောင်လို့ Boeing ကုမ္ပဏီကလိုက်နာဖို့အကြံပြုထားတဲ့အချက်တွေအားလုံးလုပ်ခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့လေယာဉ်ပြကြမှုနဲ့ပတ်သက်တဲ့ကနဦးစုံစမ်းမှုအစီရင်ခံစာမှာဖော်ပြထားပါတယ်။လေယာဉ်ဟာအောက်ကိုခေါင်းဆိုင်ပြီးအချိန်ချင်းထိုးကျသွားခဲ့တာကိုလေယာဉ်မှုတွေကထိန်းနိုင်ဖို့လုံတဲ့တဲ့နည်းလမ်းတွေအတိုင်းလုပ်ခဲ့တယ်လို့အီသီယိုးပီးယားအစိုးရကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ပြကြခဲ့တဲ့ Boeing 737 MAX 8လေယာဉ်အမျိုးဗျံကနေရရှိတဲ့လေရင်ပြန်တမ်းမှုမှတ်တမ်းတင်ဆက်တွေကအချက်လက်တွေကိုအခြေခံပြီးတော့အစီရင်ခံစာထုတ်ပြန်တာဖြစ်ပါတယ်။လေရင်မှုတွေကအတက်နိုင်ဆုံးစူးစမ်းခဲ့ပေမဲ့လေရင်ပြတ်မကျအောင်မထိန်းနိုင်ခဲ့ဘူးလို့အီသီယိုးပီးယားသက်ရောက်ပို့ဆောင်ရေးဝန်ကြီးဒက်ခ်မာဝစ်မာဂတ်စ်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ကနဦးအစီရင်ခံစာနဲ့ပတ်သက်လို့ Boeing ကုမ္ပဏီကတော့အမှတ်ချက်တစ်စုံတရာပေးခြင်းမရှိသေးပါဘူး။ Boeing ရဲ့ 737 MAX အမျိုးအစားလေယာဉ်တွေပြန်တန်းနေစဉ်ဆက်ရက်မသွားအောင်ကာကွယ်ပေးနိုင်တဲ့ MCAS ဆိုတဲ့ software ကိုစစ်ဆေးသူတွေကအဓိကထားစုံစမ်းစစ်ဆေးနေတာပါ။လေယာဉ်တွေခက်မမတ်ပြန်တက်တဲ့အခါမှာလေယာဉ်ဆက်ရက်သွားတတ်တာမို့ဥကောင်းလေယာဉ်ဥကောင်းပိုင်းမှာရှိတဲ့ sensor ကအတိပေးရင် MCAS software ကရပ်မသွားအောင်လို့တုံ့ပြန်လှုပ်ဆောင်တာဖြစ်ပါတယ်။ဒါကြောင့် MCAS software စနစ်ကောင်းကောင်းအလုံးမလုံတာလားဆိုတာကိုအာရုံစိုက်စစ်ဆေးနေကြတာပါ။မလ10ရက်နေ့ကအီသီယိုးပီးယားလေကြောင်းလိုင်းရဲ့ Boeing 737 MAX 8လေယာဉ်ဟာအဒီစဘာဘာလေဆိပ်ကနေပြန်တက်ပြီးတော့6မိနစ်လောက်အကြာမှာပြတ်ကျခဲ့တဲ့အတွက်လေယာဉ်ပေါ်ပါသွားသူ159ယောက်လုံးသေဆုံးခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကလည်းအင်ဒိုနီးရှားကလိုင်းရန်လေကြောင်းလိုင်းရဲ့ 737 MAX 8လေယာဉ်အလားတူပြတ်ကျခဲ့တာကြောင့်ကမ္ဘာတဝှမ်းမှာဒီ 737 MAX အမျိုးအစားလေယာဉ်တွေအားလုံးပြန်တက်မှုကိုရည်နာထားပါတယ်။
American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်နယူးဇီလန်နိုင်ငံကမွတ်စလင်ပလီနှစ်ခုမှာပြီးခဲ့တဲ့လတဲ့လူတွေစုလိုက်ပြုံးလက်ထိခဲ့သေဆုံးတဲ့အထိပြစ်ခတ်မှုကျွလွန်သူဖြစ်ဖမ်းဆီးထားသူကိုလူသတ်မှုဆွဲချက်ပေါင်း90နဲ့တရားစွဲဆိုအရေးယူမှာဖြစ်ပါတယ်။လူပြုံမျိုးသားရေးဝါဒီဖြစ်ကြေညာထားတဲ့အသက်28နှစ်အရွယ်အော်စတြေးလျနိုင်ငံသားဘရန်ဒန်ဟဲရစ်တာရန်ကိုတော့ Christchurch မြို့မှာတောက်ကြံနေရုံးထုတ်တဲ့အခါလူသတ်ဖို့ချမ်းဆင်းမှု39မှုနဲ့လည်းတရားစွဲမယ်အကြောင်းရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။အော့ကလန်မြို့ကအစ်စ်မြင့်လူမျိုးစင်းနဲ့အချင်းထောင်အတွင်းကနေဗီဒီယိုကတင်ရုံးထုတ်မှာဖြစ်ပါတယ်။တောက်ကြံနေရုံးချင်းမှာတော့သူ့အနေနဲ့အပြစ်ရှိမှရှိရှောက်လဲချက်ပေးဖို့တော့မလိုသေးပါဘူး။မလ15ရက်နေ့ကအန်နူဝါနဲ့လင်းဝပလီတွေမှာချီမိုးရယ်ဖယ်တွေတုံးပြီးတက်ခတ်မှုတွေအစိုးရမှာတော့သူ့ကိုလူသတ်မှုဆွဲချက်တစ်ခုနဲ့သာတရားစွဲထားတာပါ။စုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ခဲ့ပြီးရပိုင်းအကြံပါပဲနယူးဇီလန်ဝန်ကြီးချုပ်ဂျက်ဆနာအာရင်းကခန်းစားချက်အပြည့်နဲ့မင်းငွန်းပြောရမှာတော့တနတ်သမားရဲ့အမျိုးတော့ခေါ်ဝဲသုံးဆွဲတာမျိုးတွေမလုပ်ကြဖို့လွတ်တော်ကိုယ်စားလှယ်ကိုတိုက်တွန်းခဲ့ပါတယ်တက်ခတ်မှုမတိုင်ခင်6မိနစ်လောက်ကြာမှတနတ်သမားပြဖို့ခဲ့တဲ့စာမျက်နှာ84မျက်နှာရှိတဲ့လူပြူမျိုးသားရေးဝါဒကြီးညာစာတန်းတစ်စောင်ကိုလက်ခံရရှိခဲ့တဲ့လူပေါင်း30ကျော်မှဝန်ကြီးချုပ်ခူရင်ပါဝင်ခဲ့တဲ့အကြောင်းလည်းပြောဆိုခဲ့တာပါကြီးညာစာတန်းထဲမှာတော့တနတ်သမားကမွတ်စလင်တွေကိုပြစ်တင်ရှုတ်ချပြောဆိုထားတယ်လို့ရွှေပြောင်းချီချနေထိုင်သူတွေကိုလည်းကြူးကြော်သူတွေဖြစ်နေခေါ်ဝေါ်တုံးဆွဲထားပါတယ
်လူမှုကွန်ရက် website တွေပေါ်မှာအကြမ်းဖက်မှုနဲ့ဆိုင်တဲ့ရုပ်ပုံဗီဒီယိုတွေကိုမြင်မြန်ဆန်းဆန်းမဖယ်ရှားရင်အဲ့ဒီလူမှုကွန်ရက်ကုမ္ပဏီတွေကိုရာဇဝတ်မှုနဲ့အရေးယူမဲ့ဥပဒေသစ်ကိုအော်စတြေးလျပါလီမန်ကအတည်ပြုလိုက်ပါတယ်ဒီကနေ့ကြာသပတေးနေ့မှာတခဲနဲ့အတည်ပြုလိုက်တဲ့ဥပဒေသစ်အရအကြမ်းဖက်လုပ်ရက်တွေပြသတဲ့ဗီဒီယိုတွေကိုလူမှုကွန်ရက်တွေဘောကနေအမြန်ဆုံးဖယ်ရှားမပေးရင်အဲ့ဒီလူမှုကွန်ရက်ကုမ္ပဏီအနေနဲ့တစ်နှစ်ပတ်လုံးတစ်ကဘာလုံးကရတဲ့ဝင်ငွေရဲ့10ရာခိုင်နှုန်းဒဏ်ကြေးဆောင်ရမှာဖြစ်တယ်လို့ကုမ္ပဏီအမှုဆောင်အရာရှိတွေလည်းထောင်နဲ့3နှစ်အထိကြာခံရမှာဖြစ်ပါတယ်ဆက်ဆုပ်ဖွဲ့ရအကြမ်းဖက်မှုတွေလို့သတ်မှတ်ထားတဲ့အထက်မှာတပ်ဖြတ်မှုအကြမ်းဖက်မှုညှဉ်းပန်းနှိပ်စက်မှုနဲ့မတိုင်းကျမှုတို့ပါဝင်ပါတယ်ဩစတြေးလျနိုင်ငံသားဟာမတ်လ15ရက်နေ့ကနယူးဇီလန်နိုင်ငံ Christchurch မြို့ကဗလီနှစ်ခုမှလူပေါင်း90သေဆုံးတဲ့အထိပြက်ခတ်ခဲ့တာကို Facebook လူမှုကွန်ရက်ပေါ်မှာဓာတ်ရိုက်ပြသခဲ့ပြီးတဲ့နောက်ဒီဥပဒေကြမ်းကိုဩစတြေးလျပါလီမန်မှာရေးဆွဲမဲခွဲခဲ့တာဖြစ်ပါတယ်။တနတ်သမားကိုမှတတ်ထားတဲ့ကင်မရာကနေရိုက်ကူးပြသတဲ့ဗီဒီယိုကို Facebook ပေါ်မှာလူအတော်များများမျှဝေကြည့်ရှုခဲ့ကြပြီးချိန်လောက်မှဖယ်ရှားခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုဖြစ်ပြီး24နာရီအတွင်းမျှဝေထားတဲ့တိုက်ခိုက်မှုဗီဒီယိုသက်တမ်းခွဲကိုဖယ်ရှားခဲ့တယ်လို့ Facebook ကပြောပါတယ်ရှင်။
မနိုင်းလုပ်ငန်းတွေမှာမမကန်ဆောင်မှုအမှုအသစ်တွေနဲ့နစ္စန်ကားလုပ်ငန်းအကြီးကြီးဟာကာလော့စ်ဂွန်ကိုဂျပန်နိုင်ငံမှာထပ်မံဖမ်းဆီးလိုက်ပါတယ်။နစ္စန်ကုမ္ပဏီပိုင်ငွေ5,000,000ကိုကိုရီးကိုရာတုံးမှုတွေအိုမန်နိုင်ငံကအယောင်ကိုယ်စားတယောက်ထံလွှတ်ပြောင်းခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်ပေါ်အခြေခံပြီးတိုကျိုမြို့တော်ကတက်ခတ်မှာဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်းလဲအစိုးရရှင်တွေကပြောပါတယ်။အသက်65နှစ်ရှိဖြစ်တဲ့နစ္စန်ကုမ္ပဏီဥက္ကဋ္ဌဟောင်းဟာဒေါ်လာ82သန်းရောကြီးပြည့်တဲ့ကိစ္စနဲ့ပတ်သက်လို့စနေနေ့ပါကြာမမမကန်လိမ့်လဲပေါ်ပြခဲ့မှုနဲ့ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာပထမဆုံးဖမ်းခံခဲ့ရတာပါ။သူကိုယ်ပိုင်ရင်းနှီးမြှုပ်နှံမှုတွေမှာရှုံးပေါ်ခဲ့တဲ့ဒေါ်လာ16သန်းကိုကုမ္ပဏီရဲ့စီးရင်နဲ့လွှတ်ပြောင်းခဲ့တဲ့ဆွဆွဲချက်ပါဝင်ယုံကြည်မှုဖောက်ပြမှုဆွဆွဲချက်တွေနဲ့လည်းပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲနှစ်ချိန်ဖမ်းခံခဲ့ရပါတယ်။ဘရာဇီးနိုင်ငံဘွားဂွန်စ်ကတော့နစ္စန်ကုမ္ပဏီကသူ့ကိုပစပ်ပိတ်ထားအောင်ကြိုးပမ်းတဲ့အနေနဲ့အခုလိုဖမ်းဆီးခံရအောင်ကြိုးပမ်းတာဖြစ်တဲ့အကြောင်းသူ့ရဲ့အကျိုးဆောင်တွေကတစ်ဆင့်ဒီနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။ဖမ်းဆီးခံရမှုကြောင့်စစ်ပြက်လက်လျှော့မှာမဟုတ်သလိုမြတ်မြတ်ထတာတရားစီရင်ခံရမယ်ဆိုရင်အမှုကလွတ်မယ်လို့ယုံကြည်ရတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ရဲ့အထင်ကရချယ်ရီပန်းပွဲတော်ကိုပြည်တွင်းပြည်ပကလာရောက်နေကြပါတယ်။ပတိုမက်မြစ်ဖြတ်စီယာမြို့တော်ထဲကမြစ်ကမ်းပတ်လေတိုက်တော်ပေးစင်တလျှောက်စိုက်ထားတဲ့ချယ်ရီပန်းပင်ထောင်တဲ့ချီဟာအခုလိုຫນွေဥပေါက်ချေရောက်တိုင်းမှာပင်လုံးချွတ်ပွင့်လာကိုအဝေးကနေတော့မှမြင်ရပါတယ်။ရင်းမြစ်နဲ့ပြင်မြင့်တက်လာမှုကြောင့်108ဧကအကျယ်ရှိတဲ့ဒီတိုက်တော်ပေးစင်ကန္နာပတ်လည်မှာစိုက်ထားတဲ့ချယ်ရီပင်တော်တော်များများရေထဲရောက်ကုန်တာမို့အပင်တွေနားလူတွေသွားကြည့်ဖို့ခက်ခဲကုန်တယ်လို့အမျိုးသားပန်းဦးရဲ့အကြီးအကဲကပြောပါတယ်။တချို့ချယ်ရီပင်တွေဆိုရင်အမြင့်တွေကိုတော့မှမြင်နေရပါတယ်။ဒီနေ့ကိုရေနှစ်ခါတက်တိုင်းမြစ်ကမ်းမှာရေကြီးတာကြောင့်ကန္နာမှာစိုက်ထားတဲ့ချယ်ရီပင်တွေရဲ့တက်တန်းတိုမဲ့အရေးကိုလည်းစိုးရိမ်နေကြပါတယ်။သမိုင်းဝင်ချယ်ရီပင်တွေကိုပြန်လည်ထိမ့်သိမ်းစောင့်ရှောက်ဖို့အတွက်ဒေါ်လာတန်900လောက်ကုန်ကြမယ်လို့ကနဦးခန့်မှန်းထားပါတယ်။ဂျပန်နိုင်ငံကချစ်ကြည်အနေနဲ့ပေးတဲ့ချယ်ရီပင်ပေါင်း3,000ကို Title Basin ကန္နာပတ်လည်မှာ1912ခုနှစ်ထဲကစိုက်ပျိုးခဲ့တာဖြစ်ပါတယ်။ချယ်ရီပန်းပင်တွေပွင့်ချိန်မှာလာရောက်ကြည့်ကြသူတက်တန်းခွဲကနေ3သန်းအထိရှိတယ်လို့အမျိုးသားပန်းဥယျာဉ်ဌာနကခန့်မှန်းထားပါတယ်ရှင်။ Direct from Washington The Voice
of America VOA နောက်ဆုံးရထိတန်းရောက်သတင်းတွေကိုကိုအောင်နေဦးနဲ့မဆုမြတ်မှုလို့ပြောပြပေးခဲ့တာပါ။VOA ကအခုထုတ်လွှင့်နေတဲ့စီစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲဓာတ်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။မြန်မာလေသမားတသိန်းကျော်အတွက် American Dollar 8သန်းတန်ဖိုးရှိတဲ့အသေးစားချင်းငွေနဲ့နည်းပညာကူညီပေးဖို့ American အစိုးရရဲ့နိုင်ငံခြားယင်းနှီးမြှုပ်နှံမှု Corporation OPIC နဲ့မြမလေယာကဏ္ဍကိုကူညီပေးနေတဲ့ Proximity Finance တို့သဘောတူလက်မှတ်ရေးထိုးလိုက်ပါတယ်။လေယာကဏ္ဍမှာလိုအပ်နေတဲ့သီးနှံစိုက်ပျိုးရေးရရှိရေးနည်းပညာဖွံ့ဖြိုးရေးအတွက်အခုလိုကူညီထောက်ပံ့ပေးတာလို့ OPIC ရဲ့အကြီးအကဲကပြောပါတယ်။ဧကနေလေသမားတွေအတွက်ထုတ်ချေးပေးမဲ့ American အကူအညီအကြောင်းကိုကိုစီသူကပြောပြပေးပါမယ်ရှင်
။ American ဆိုရရဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဘဏ္ဍာရေးအကူအညီပေးရေးအဖွဲ့အစည်းဖြစ်တဲ့နိုင်ငံခြားယင်းနှီးမြှုပ်နှံမှု Corporation OPIC အနေနဲ့မြန်မာနိုင်ငံကဝင်ငွေနဲ့လေသမားတွေအတွက်လိုအပ်တဲ့အသေးစားချင်းငွေထောက်ပံ့ပေးနိုင်ဖို့ American Dollar 8သန်းကူညီပေးတာဖြစ်ကြောင်း OPIC ရဲ့အကြီးအကဲ Eric Jones ကပြောပါတယ
် We're excited to do this deal with Proximity
အခုလိုကျွန်တော်တို့ OPIC နဲ့ Proximity Design နဲ့ပူးပေါင်းပြီးကြီးလက်မှာရှိတဲ့လေသမားတွေအတွက် American Dollar 8သန်းထောက်ပံ့နိုင်တာအတော်ပဲစိတ်လှရှားပါတယ်ဒါကတူးချင်းအနေနဲ့ရောလေယာစီးပွားအတွက်ပါအရေးပါတဲ့ငွေကြေးအထောက်ပံ့မျိုးဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ
်။အခုလိုကူညီပေးတာဟာ American ဆိုရရဲ့မြန်မာနိုင်ငံပေါ်အကူအညီပေးနေတဲ့ဒစီတစ်ပိုင်းဖြစ်ကြောင်းလက်မှတ်ထိုးဘက်ကိုတက်ရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာ American တာဝန်ကြီး Scott Marcier ကပြောပါတယ
်။ And the US government's prime interest in being in Myanmar at all
မြန်မာနိုင်ငံနဲ့ပတ်သက်လာရင် American ဆိုရရဲ့အဓိကယူရချက်ကနိုင်ငံကိုငင်းချမ်းပြီးကြွေးဝတိုးတက်အောင်အဖက်ဖက်ကကြိုးစားနေတဲ့သူတွေကိုအတက်နိုင်ဆုံးအကူအညီပေးသွားဖို့ပါအားလုံးသိတဲ့အတိုင်းပဲဒီလိုလှုပ်ဖို့ကစိန်ခေါ်မှုတွေရှိတယ်လို့အခွင့်အလမ်းတွေလည်းရှိပါတယ်လူတွေရဲ့ဘဝကိုထိထိရောက်ရောက်နဲ့တကယ်အကျိုးပြုစေနိုင်ဖို့တခုတည်းသောနည်းလမ်းကအသေးစားငွေချေးလုပ်ငန်းတွေကိုလက်လန်းမီနိုင်အောင်ထောက်ပံ့ပေးတာပါပဲ
အခုထောက်ပံ့မှုဟာဧကနဲ့လေသမားတွေအထူးသဖြင့်ယင်းနှီးငွေနှဲပါနေတဲ့အမျိုးသမီးတောင်သူတွေကိုလည်းအဓိကရည်ရွယ်ပြီးကူညီပေးသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုထောက်ပံ့တဲ့ငွေကြေးတွေကိုအေရဝတီတိုင်း၊မန္တလေးတိုင်း၊စကိုင်းတိုင်း၊မကွေးတိုင်းနဲ့ရှမ်းပြည်နယ်စတဲ့ဒေသတွေကတောင်သူတသိန်းကျော်ကိုအသေးစားချင်းငွေလုပ်ငန်းနဲ့နှီးပညာတွေထောက်ပံ့ပေးသွားမယ်လို့ Proximity Design ရဲ့တာဝန်ရှိသူတွေကပြောပါတယ်။ Proximity Design အနေနဲ့ပုံမှန်အသေးစားငွေချေးလုပ်ငန်းတွေနဲ့မတူဘဲစိုက်ပျိုးခင်းအခြေပြုငွေချေးစနစ်ကိုလုပ်ကိုင်နေတာကြောင့် ဝင်ငွေနဲ့လေယာဉ်လုပ်ကန်သူတွေအတွက်ချင်းငွေကြောင့်ဝင်တို့ဝင်ပို့တတ်တာစီမယ်လို့ Proximity Finance ရဲ့ဘဏ္ဍာရေးအကြီးအကဲမစိမ့်နွယ်ဦးကပြောပါတယ်
ဆိုတော့ဟိုတောင်သူဟာအခုဒီလမှာငွေထုတ်ချလိုက်ပြီသူတို့စိုက်ပျိုးစရိတ်တွေအတွက်စိုက်ပျိုးလိုက်ပြီဆိုပါဆိုနောက်3-4လနေတဲ့အခါမှာသူတို့ရာသီပေါ်တဲ့အခါမျိုးရှိမယ်အဲ့အချိန်ကျတော့မှသူတို့အနေနဲ့ငွေပြန်ဝင်လာမယ့်အခါမျိုးရှိတယ်ပေါ့နော်အဲ့တော့ကျမတို့ကလည်းချင်းငွေပြန်ကောက်တဲ့အခါမှာသူတို့ငွေပြန်ပေါ်နိုင်တဲ့ရာသီပေါ်နိုင်တဲ့အချိန်ကျတော့မှသူတို့စီကနေပြီးတော့မှပြန်ပြီးကောက်ခံတဲ့စနစ်မျိုးတွေပြန်ပြီးတော့မှလုပ်ပေးပါတယ်ဆိုတော့အဲ့လိုမျိုးလုပ်ပေးခြင်းအပြင်ပေါ့နော်တောင်သူတွေအနေနဲ့ကြည့်မယ်ဆိုရင်လည်းသူတို့မိုက်ခရိုဖိုင်နဲ့ကျမတို့ပြန်ပေးရတဲ့ငွေပမာဏတွေကလည်းသူတို့အတွက်ဝင်တော့ဝင်ပို့တွေမဖြစ်တော့ဘူးသူတို့ကျမတို့ပေးတဲ့ထုတ်ကုန်တွေကလည်းသူတို့ရဲ့လိုအပ်ချက်နဲ့ကန့်ညီမှုရှိတာကိုတွေ့ရတယ်အဲ့တော့သူတို့မှလည်းအကျိုးကျေးဇူးတွေအများကြီးရှိတာတွေ့ရပါတယ
်အခု OPIC ရဲ့ထောက်ပံ့ပေးငွေဒေါ်လာ8တန်းအပြင်မိဖက်အဖွဲ့အစည်းဖြစ်တဲ့ Score Foundation ကလည်း Proximity Design ရဲ့အသေးစားချင်းငွေအစီအစဉ်မှာ American Dollar 2တန်းထည့်ဝင်ပံ့ပိုးပေးထားတယ်လို့မတ်စိန်နွယ်ဦးကပြောပါတယ်မြန်မာနိုင်ငံရဲ့လုံသားအင်အား60ရာခိုင်နှုန်းဟာလေယာကဏမှာဝင်ရောက်လုပ်ကိုင်နေပြီးတော့လေယာကဏထုတ်ကုန်တန်ဖိုးဟာစုစုပေါင်းပြည်တွင်းထုတ်ကုန် GDP တန်ဖိုးရဲ့ခန့်မှန်းခြေ30ရာခိုင်နှုန်းရှိကြောင်းကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုစီသူပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ပဋိပက္ခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာခရီးသွားလုပ်ငန်းတွေကျဆင်းနေတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နောက်မြောက်ဦးရှိဟောင်းယဉ်ကျေးမှုနယ်မြေဒေသမှာခရီးသွားလုပ်ငန်းတွေပုံမကျဆင်းလာခဲ့တယ်လို့တကြံကာလတွားရောက်မဲ့ခရီးစဉ်တွေလည်းဖျက်သိမ်းတာတွေရှိနေပါတယ်။တချိန်တည်းမှာပဲရန်ကုန်မြို့မှာနှစ်ဆင်ကျင်းပမြင်းဖြစ်တဲ့ရခိုင်ရိုးရာတကြံပွဲတော်ကိုဒီနှစ်မကျင်းပဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပေါ်နေတဲ့လက်နက်ကင်ပြိပခတွေကြောင့်ရှေးဟောင်းယဉ်ကျေးမှုနယ်မြေဖြစ်တဲ့မြောက်ဦးမြို့ကိုပြည်ရင်းပြည်ပကခီးသည်တွေလာရောက်တာနှဲပါနေပြီးခီးသွွားလုပ်ငန်းဟာအရင်တက်ကြာဆင်းလာနေတာပါလက်ရှိမြောက်ဦးမြို့ခီးသွွားလုပ်ငန်းအခြေအနေကိုဒေသခံအလန်းညွန်ဖြစ်တဲ့ဦးမြင့်ကျော်ကအခုလိုပြောပါတယ
်ခီးသွွားလုပ်ငန်းတွေကြာဆင်းကြတာပေါ့ခီးသွွားလုပ်ငန်းခီးသွွားလုပ်ငန်းရှိတယ်ဘယ်လိုဖြစ်လဲခီးသွွားလုပ်ငန်းတွေတော်တော်လုပ်ငန်းတွေကိုယ်ရော
မြောက်ဦးမြို့ကဟိုတယ်နဲ့ခီးသွွားလုပ်ငန်းကဝန်ထမ်းတဦးကတော့လူမျိုးရေးပြိပခတွေဖြစ်ပွားပြီးနောက်ဧည့်သည်အလာနေခဲ့ရာကအခုအခါမှာမလာတလောက်ဖြစ်သွားကြောင်းပြောပါတယ
်အခုကနဲပါတယ်ခင်ဗျာခီးသွွားတွေရာလीမဝင်တလောက်ပါပဲခင်ဗျာဟိုပြည်တွင်းရောပြည်ပရောမဝင်ဘူးအဲစစ်ပြတ်မှမဝင်တာမဟုတ်ပါဘူးခင်ဗျာအရင်တော့လည်းသိမဝင်ပါဘူးခင်ဗျာကျွန်တော်တို့ဒီဟောပေါ့မောင်တော်ဘက်မှာဖြစ်ကြတယ်ဟာပေါ့နော်မောင်တော်ဘက်မှာအမှဖြစ်ကြတဲ့အကူဒီဘက်မှာအလားနေသွားတာပေါ့နော်အဲ့လိုမျိုးအခုဆိုရင်တော့မရှိသလောက်ဖြစ်သွားတာပေါ့နော
်ဒေတာရင်းမတည်ငြိမ်တာတွေကြောင့်မြောက်ဦးမြို့ကိုသွားမဲ့တကြံတွင်းခီးသွွားအစီအစဉ်ကိုလည်းဖျက်သိမ်းခဲ့ရကြောင်းတန်းထေးနဲ့ရောင်းရင်းများမြမပြည်အနှံ့ဖျားဖူးခီးသွွားလုပ်ငန်းကဦးချက်ကြီးကပြောပါတယ
်ကျွန်တော်တို့ရောင်းတော့ရောင်းတယ်ရောင်းပြီးတော့ဖျားဖူးတွေကပြဿနာနေလာပြီးတော့ပြဿနာပြန်ထုတ်တယ်တခြားပြည်တွေပြောင်းသွားတယ်ဟောဗျာစောစောပိုင်းတော့ဟိုမြောက်ဦးမှာဖြစ်တဲ့ခက်တယ်ဆိုတော့လူတွေကလည်းကြောက်တယ်ဆင်ပါလေပုံစံကြီးကတော့အဲအဲအဲ့ဒီလိုပါတကယ်တမ်းဆိုရင်တော့လည်းဖြစ်သွားရင်ကျွန်တော်မကောင်းဘူးဆရာဦးတွေလည်းဒုက္ခရောက်တာပါအဲ့ကြောင့်မြောက်ဦးကြောက်တယ်ဆိုမသွားဘူ
းငပလီဘက်ကခီးစင်ကတော့ပုံမှန်အတိုင်းသွားရတာရှိကြောင်းပြောပါတယ်ရန်ကုန်မြို့ကရခိုင်မိသားစုတွေကလည်းရခိုင်ပြည်နယ်မှာခံစားနေရတဲ့စစ်ဘေးအခြေအနေကိုစာနာတဲ့အနေနဲ့နှစ်စဉ်ကျင်းပတဲ့ရခိုင်ရိုးရာတကြံပွဲတော်ကျင်းပရေးကိုဖျက်သိမ်းခဲ့ကြပါတယ်ဒီလိုဖျက်သိမ်းလိုက်တဲ့အကြောင်းကိုပွဲတော်ကျင်းပရေးကော်မတီအဖွဲ့ဝင်ဒေါ်မြမေကအခုလိုပြောပါတယ
်သူဝနာကွင်းမှာရခိုင်တကြံပွဲတော်ကိုတော့မကျင်းပဖြစ်တော့ဘူးဆိုတော့မနေ့ကအစီအစဉ်မှာဒီအလင်းဆုံးဖြတ်ပြီးတင်းနာမှလည်းပါနေပါပြီရှင်ကျမတို့ရခိုင်ပြည်ဖက်မှာလေကိုရခိုင်တွေကအရင်ကိုစိတ်မကောင်းစရာတွေဖြစ်နေတယ်လေသူတို့နဲ့ထက်ထူထက်မြတ်စိတ်မကောင်းဖြစ်တယ်ဆိုတာကိုပြသကြင်တာရေနောက်အဲလုံခြုံရဲ့အခြေအနေတွေကိုလေစိုးရင်စိတ်ရှိတယ်ပေါ့ဗျာတကြင်ဆိုတာနည်းနည်းတောက်ဆမှုရကြတာများတယ်လေနော်အဲ့တော့မတော်လို့တစုံတစ်ခုကိုပြောမှဆိုမှတယောက်တယောက်အဲ့လိုအပြူမှုလေးတွေမှားသွားပြီဆိုရင်မလိုလားအဲ့ဒီပြဿနာတွေဖြစ်မှာဆိုလို့ချောင်ချတဲ့သဘောလေးပါပါတယ်ရှင်းသားပါပဲတိတ်တော့ကြီးကြီးကြီးပြဿနာကြီးတွေလို့တော့မရှိပါဘူး
ရခိုင်ရိုးရာနေသာသွေးပွဲနဲ့ဖျားရေတက်ပေတာကိုရခိုင်ပြည်နယ်ဓမ္မယုံမှာကျင်းပမှာဖြစ်ကြောင်းပြောပါတယ်။ ရခိုင်ပြည်နယ်မှာ2012ခုနှစ်ကလေးကလူမျိုးရေးပြည်ပခါတွေစတင်ဖြစ်ပွားခဲ့ပြီး2016နဲ့2018ခုနှစ်တွေမှာဘူတိတောင်မောင်တော်ဒေသကို ARSA ခေါ်မွတ်စလင်လက်နက်ကိုင်အဖွဲ့ကတိုက်ခိုက်တာတွေဖြစ်ခဲ့သလို2018နဲ့2019ခုနှစ်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရခိုင်တမ်ရော AA ရဲ့တိုက်ခိုက်တာတွေပြင်းထန်လာခဲ့ပါတယ်ဒီအပိုင်းတွေအတွင်းမှာတော့မြောက်ဦးကြောက်တော်ပါဝင်မြို့နယ်၅မြို့နယ်မှာညမထွက်ရအမိန့်ထုတ်ပြန်ခဲ့ပါတယ်ရန်ကုန်မြို့အမေရိကန်တပ်ရုံးကလည်းမြောက်ဦးကြောက်တော်နဲ့မင်းပြားမြို့နယ်တွေကိုခီးမသွားတဲ့ကြောင့်မလ29ရက်နေ့ကထုတ်ပြန်ထားပါတယ
်သောရရှင်များရှင်အဂတိလိုက်စားမှုပြဿနာကိုအစိုးရကကင်တွဲဖြေရှင်းနေတဲ့နေရာမှာအစိုးရတာဝန်ရှိသူတွေကဖမ်းဆီးအရေးယူနေတာတွေတွေ့နေရပါတယ်ဒါပေမဲ့လေဖော်ထုတ်ရေးယူဖို့ကြံနေသေးတဲ့အကျင့်ပြချစားမှုတွေကလည်းရှိနေသေးပါပဲအကျင့်ပြချစားမှုတွေဟာဘယ်နေရာတွေမှာဘယ်သူတွေကဘလို့ပုံစံမျိုးတွေနဲ့ကျူးလွန်နေကြတာပါလဲကျူးလွန်သူတွေကိုဘလို့ဖော်ထုတ်ရေးယူနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ်1-2-3-2-3-2-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကလည်းကြိုဆိုပါတယ်ရှင်။
စနေညတဲ့လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။2020 February လမှာစတင်မဲ့ Democratic Party ရဲ့သမ္မတလောင်းရွေးချယ်ဖို့ပါတီတွင်အကြိုရွေးကောက်ပွဲတွေစတင်မှု10လလောက်လိုသေးပေမဲ့ Democrat Party ကကိုယ်စားလှယ်လောင်း15ရောက်တဲ့မင်းဟာရှေ့နှစ်မှာသမ္မတ Trump နဲ့ပြိုင်ခွင့်ရဖို့အတွက်မဲဆွယ်စီယုံမှုတွေကိုအပြင်းထန်လှုပ်ဆောင်နေကြပါတယ်။2020ရွေးကောက်ပွဲအတွက် Democrat Party ရဲ့သမရလောင်းဖြစ်ဖို့ဝင်ရွေးခံမဲ့အထဲမှာအမျိုးသားတွေရောအမျိုးသမီးတွေအပြင်လူနည်းစုဝင်တွေနဲ့နိုင်ငံရေးအတွေ့အကြုံအမျိုးမျိုးရှိသူတွေလည်းဝင်ပြိုင်မှာဖြစ်ပါတယ်။ VOA သတင်းတောက်ဂျင်မလုံးသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါရှင်
။ How's everybody doing? Hello everybody.
Massachusetts Attorney General Elizabeth Warren အပါအဝင် Democrat Party သမရလောင်းဖြစ်ဝင်ရွေးခံကြမဲ့သူတွေဟာမကြခင်ကပဲတမကတွေ Liberal တက်ကြွလှုပ်ရှားတဲ့အဖွဲ့အစည်းတွေကိုမဲဆွယ်စည်းရုံးခဲ့ကြပါတယ်။
Threat to national security, and we just have to call it out.
သမ္မတ Trump အစိုးရဟာအမျိုးသားလူမျိုးရေးကိုတောက်လျှောက်ချင်းချောင်နေပြီးတော့ကျမတို့အနေနဲ့ဒါကိုဖော်ထုတ်သွားရမှာဖြစ်ပါတယ်
။ Elizabeth Warren ဟာသမ္မတ Trump ကိုဝေဖန်တဲ့အမျိုးသမီးကိုလည်းလောင်းနေတဲ့ကတယောက်ဖြစ်ပြီးတော့သူ့လိုပဲနောက်တစ်ဦးကတော့ Minnesota အထက်လွှတ်တော်မှ Amy Klobuchar ဖြစ်ပါတယ
်။ He somehow thinks that organized hate is more powerful than unorganized love.
အမုန်းတရားတွေကိုစနစ်တကျဆောင်ရွက်ထားတာတွေဟာဩဇာကြီးတယ်လို့သူ့အနေနဲ့ထင်နေပုံရပါတယ်သူ့အနေနဲ့မှတ်နိုင်ပါတယ်ဒါပေမဲ့ဒါကိုကျမတို့ကဘလို့တုံ့ပြန်ကြမလဲကျမတို့ဘက်ကလည်းအစီအစဉ်တကျစနစ်တကျလုပ်ပြီးတော့အနိုင်ယူကြရမှာပ
ါ2020ရွေးကောက်ပွဲအတွက်လူနည်းစုဝင်နေတဲ့ကကိုယ်စားလှယ်လောင်းအထောက်အများလဲဝင်ရောက်ရှင်ပြိုင်ကြဖို့ထွက်ပေါ်လာပြီးတော့ဒီထဲမှာကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်မတ်ကာမလာဟဲရစ်အရင်အစိုးရအဖွဲ့ဝန်ကြီးဂျူလီယန်ကက်စထရိုNew Jersey ပြည်နယ်အထက်လွှတ်တော်အမတ် Cory Booker တို့လည်းပါဝင်ကြပါတယ
် This election will be more than just taking one person out of office. This will be the beginning of the next era of America where dreams
ဒီရွေးကောက်ပွဲဟာလူတယောက်ကိုတာဝန်ကနေဖယ်ရှားဖို့တသက်မဟုတ်ပဲဒီထက်ပိုပါတယ်ဒါကအမေရိကန်ခေတ်သစ်တစ်ခုကိုစတင်လိုက်မှာဖြစ်ပြီးအိမ်ဘက်တွေဟာစကလုံးတွေတသက်မဟုတ်ပဲအားလုံးတွေအမှန်တကယ်လက်တွေ့ဖြစ်လာဖို့ပါ
ဒီရွေးကောက်ပွဲမှာလူလူနဲ့တိတ်မဆိတ်တဲ့သူတယောက်ကတော့2016ဒီမိုကရက်သမ္မတလောင်းရွေးကောက်ပွဲမှာပါဝင်ခဲ့တဲ့ဗမာအထက်လွှတ်တော်အမတ် Bernie Sanders ဖြစ်ပြီးတော့သူကတော့အကြမ်းအရေးဆောင်ရှားမှုအခမဲ့တက္ကသိုလ်ပညာရေးရရှိမှုစီးပွားရေးတရားမျှတမှုရရှိဖို့တွေအတွက်လှုပ်သွားမယ်ဆိုပြီးတော့ထက်လောင်းကတိပေးသွားပါတယ
် And what I pledge to you if elected president is to be a president that will be traveling
ကျွန်တော်အနေနဲ့ခင်ဗျားတို့ကိုကတိပေးတာကတကယ်လို့သမရဖြစ်နေရွေးခံရမယ်ဆိုရင်အောက်ခြေနိုင်ငံရေးလှုပ်ရှားမှုအစိပ်ပိုင်းတရအနေနဲ့တနင်္ဂနွေလုံးကိုသွားမှာဖြစ်ပါတယ်
ဒါသေးခင်ကကောက်ယူခဲ့တဲ့စစ်တမ်းတွေအရတော့ Bernie Sanders ဟာဒုသမ္မတဟောင်း Joe Biden ဖြစ်ရင် Democrat Party ထဲမှာထိတ်ဆုံးကပြေးနေသူတယောက်ဖြစ်တယ်လို့ရှုမြင်နေကြပါတယ်။ဒုသမ္မတဟောင်း Biden ဟာလည်းသိမကြခင်မှာပဲသူ့အနေနဲ့ Democrat Party ကသမ္မတလောင်းဖြစ်ဝင်အရွေးခံမယ်လို့ကြေညာသွားဖို့ရှိတယ်ဆိုပြီးတော့ယူဆနေကြပါတယ်။ဒါပေမဲ့လည်းအမျိုးသမီးတော်များများက Joe Biden ဟာသူတို့ကိုအလိုမတူပဲထိတွေ့ကင်တွေ့တယ်ဆိုပြီးပြောဆိုမှုတွေရှိတာကြောင့်ဝေဖန်ခံနေရပါတယ်။ ပါတီနဲ့ပနာမရွေးကောက်ပွဲတွေကျင်းပဖို့အချိန်လိုသေးပေမဲ့ဒီမိုကရက်ပါတီထောက်ခံသူတွေဟာကိုယ်စလဲလောင်းတွေကိုအနီးကပ်စောင့်ကြည့်နေကြတယ်လို့အမေရိကန်တက္ကသိုလ်ကအကဲခတ်ဘီလ်ဆွေးနီကပြောပါတယ
် Democratic voters are basically interviewing candidates on two topics.First and most importantly,
Democrat Party ထောက်ခံသူတွေကကိုယ်စီလောင်းတွေကိုအခြေခံဖြစ်တော့အကြောင်းအရာနှစ်ခုကိုအဓိကထားမင်းနေကြပါတယ်။ပထမနဲ့အရေးကြီးဆုံးတစ်ခုကတော့လာမယ့်နှစ်တွေအတွင်းမှာ American အတွက်သူတို့ရဲ့မူဝါဒဆိုင်ရာအမြင်တွေပါ။နောက်တစ်ခုကတော့သူတို့အနေနဲ့2020ရွေးကောက်ပွဲမှာသမ္မတ Trump ကိုအနိုင်ရနိုင်မလားဆိုတာပါ
။မကြာသေးခင်ကကောက်ယူခဲ့တဲ့စစ်တမ်းတွေရတော့ Texas ပြည်နယ်အောက်လော့တော်အမတ် Beto O'Rourke, Kamala Harris နဲ့ Indiana ပြည်နယ် South Bend မြို့တော်ဝန် Pete Buttigieg တို့လိုအရင်ကလူသိမ့်မသိသေးတဲ့ကိုယ်စလေလောင်းတွေလည်းအရှိန်ရလာနေပါတယ်။ဒီမိုကရက်ထောက်ခံသူတွေအနေနဲ့ဒီရွေးကောက်ပွဲမှာရွေးချယ်စရာတွေအများကြီးရှိတယ်လို့ George Washington တက္ကသိုလ်ကနိုင်ငံရေးကျွမ်းကျင်သူ Matt Dalek ကပြောပါတယ်
။ Do primary voters want someone who is not going to be a centrist like Bill Clinton
who's not ဆန္ဒရှင်တွေအနေနဲ့ Bill Clinton လိုအလေလက်ဝါဒီမဟုတ်တဲ့ပုံကူမျိုးကိုလိုချင်တာလား။ဒါမှမဟုတ်သမ္မတဟောင်း Obama လိုတတိထားတတ်တာမျိုးမဟုတ်တဲ့လူကိုလိုချင်တာလား။ဒါမှမဟုတ်ဝင်ဝင်မညီမျှမှုကိုတိုက်ဖြတ်ဖို့ကိစ္စအဓိကဒါလှုပ်ဆောင်မဲ့သူတယောက်ကိုလိုချင်တာလား
သမ္မတထရမ်ကတော့ဒီမိုကရက်ပါတီဘက်ကဘသူပဲအရေးခံရသူဘက်ကတော့ရှင်ပြိုင်ဖို့အစဉ်အသင်ပဲလို့ပြောပါတယ
် We could lose the country we really could because these people are stone cold
ကျွန်တော်တို့တိုင်းပြည်ပဲထိခိုက်မှာဖြစ်ပြီးတကယ်ကိုထိခိုက်မှာပါဘာလို့လဲဆိုတော့ဒီလူတွေဟာခတ်တုံတုံခတ်အားတွေပါ
ဒီမိုကရက်ပါတီကိုယ်စားလှယ်လောင်းတွေရဲ့လာစဉ်စကားစစ်ထိုးပွဲတွေကိုလာမဲ့ဂျွန်လာမှာစတင်မှာဖြစ်ပြီးတော့ကိုယ်စားလှယ်လောင်းတွေဟာတဲ့အဲ့ဒီအတွက်စတင်ပြင်ဆင်နေကြပြီဖြစ်ပါတယ်ခင်ဗျာ
ကိုရရနိုင်ပါရှင်တောတာရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းရဲ့ကြာတာပရင်းညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်နောက်2နာရီကြာမှထုတ်လင်းမယ်ည9နာရီအစီအစဉ်တွေမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုအစည်းအဝေးတွေအဆုံးမသတ်ခင်မှာဒီကနေ့အတွက်သတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့2016သမ္မတရွေးကောက်ပွဲမှာဆွဲလှရှားမှုတွေကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနှစ်နှစ်နီးပါးကြာစုံစမ်းတင်ပြခဲ့တဲ့အစီရင်ခံစာရှစ်နှစ်ကျော်ဝီလျံဘာကောက်ချက်ချထားတဲ့သမ္မတကိုထိခိုက်စေနိုင်တဲ့အချက်လက်တွေပါဝင်နေတဲ့အကြောင်းစုံစမ်းစစ်ဆေးသူတချို့ကပြောဆိုခဲ့တယ်လို့အမေရိကန်သတင်းစာကြီးတွေကဖော်ပြလိုက်ပါတယ်။စုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုရှင်းနေချုပ်ဘက်ကပြည့်ပြည့်စုံစုံဖော်ပြခဲ့တာရှိတဲ့အကြောင်းအထူးစုံစမ်းစစ်ဆေးသူတချို့ကိုကိုကပီနယူးယောက်တိုင်းစ်နဲ့ဝါရှင်တန်ပို့သတင်းစာတွေကဖော်ပြခဲ့ကြတာပါအမေရိကန်သမ္မတထရန့်ပြီးခဲ့တဲ့6နှစ်တွင်းဝန်ကြီးချုပ်ဆောင်တာတဲ့မှတ်တမ်းတွေကိုပေးဖို့အခွန်အစည်းဌာနကိုစီမင်းစီကံလိုက်နာခြင်းရှိမရှိစစ်စစ်ရေးအောက်လုပ်တော်ကော်မတီဥက္ကဋ္ဌကတည်ယဝင်တောင်းဆိုလိုက်ပါတယ်သမ္မတထရန့်ရဲ့စီဝိုင်းလုပ်ငန်းတွေဥပဒေနဲ့အညီဝန်ကြီးချုပ်မှမှန်ကန်ကန်ပေးဆောင်ထားရလားဆိုတာကိုစစ်ဆေးနိုင်ဖို့ကော်မတီဥက္ကဋ္ဌရစ်ချက်နီကတောင်းဆိုလိုက်တာလည်းဖြစ်ပါတယ်ပြည်ရဲ့မလဇမ်းမာတုံးကပြစ်ချခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်မှုတွေဟာလေယာဉ်အောက်ကိုထိုးဆိုက်ကျမသွားအောင်ဘောဝင်ကုမ္ပဏီကလိုင်းနာဖို့အကြံပြုထားတဲ့အချက်တွေအားလုံးကိုလိုက်နာခဲ့ပေမဲ့လည်းအောင်မြင်မှုမရခဲ့ဘူးလို့လေယာဉ်ပြစ်ချမှုနဲ့ပတ်သက်လို့ကနဦးစုံစမ်းမှုအစီရင်ခံစာမှာပြောဆိုထားပါတယ်လေယာဉ်ဟာအောက်ကိုထိုးဆိုက်ပြီးအချိန်ချင်းကျသွားတာကိုလေယာဉ်မှုတွေကပြန်ထိန်းနိုင်ဖို့လုံတဲ့တဲ့နည်းလမ်းတွေအတိုင်းလှုပ်ဆောင်ခဲ့တဲ့အကြောင်းအီသီယိုးပီးယားအစိုးရကဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာဖော်ပြထားတာပါနယူးဇီလန်နိုင်ငံကမွတ်စလင်ဗလီနှစ်ခုမှပြီးခဲ့တဲ့လတဲ့လူတွေစုလိုက်ပြုံးလိုက်ထိခိုက်ဒေဆုံးခဲ့ရတဲ့အထိပြစ်ခတ်မှုကျွလွန်သူဖြစ်ဖမ်းဆီးထားသူကိုလူသတ်မှုဆွဲချက်ပေါင်း50နဲ့တရားစွဲဆိုအရေးယူမှာဖြစ်ပါတယ်လူပြည်မျိုးသားရေးဝါဒီဖြစ်သူကိုယ်သူကြီးညာထားတဲ့အသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသားဘရန်တန်ဟဲရစ်တာရန်ကိုခရစ်ချတ်ချ်မြို့မှာတောက်ကြံနေရုံထုတ်တဲ့အခါလူသတ်ဖို့ချန်ဆင်းမှု39ခုနဲ့လည်းတရားစွဲမှာဖြစ်တဲ့ကြောင်းရဲတပ်ဖွဲ့ကပြောဆိုထားတာပါ
တရင်ချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့အဂျိုဂီဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 ဂျူဒူကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington, this